မင်္ဂလာပါခင်ဗျာဒီနေ့ဖဲလီလိုင်းစီစဉ်မှာတော့မြန်မာနိုင်ငံမှာကျင့်ပြချက်ဆောင်မှုတက်ဖြစ်ဘလောက်ခီးရောက်လာပြီလဲဆိုတာကိုဆွေးနွေးမှာပါအားဒီလိုင်းဆောင်မှုပြဿနာကိုအစိုးရကကင်တွယ်ဖြစ်ရှင်းတဲ့နေရာမှာအစိုးရအရာရှိတွေစီးပွားရေးသမားတွေကိုပါအရေးယူလာတယ်လဲတွေ့လာနေရပါတယ်ဒါပေမဲ့လည်းပေါ်ထုတ်အရေးယူဖို့ကြံနေသေးတဲ့အကျင့်ပြချက်ဆောင်မှုတွေလည်းရှိနေတော့မှာဆိုတော့အကျင့်ပြချက်ဆောင်မှုတွေကဘယ်နေရာတွေမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေသလဲကျူးလွန်တဲ့သူတွေကိုဘလို့ပေါ်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာပါဆွေးနွေးပွဲအတွက်ကိုပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှုတ်လဲလေလိုင်းမှာဆင်းသင်းရောက်နေကြပါပြီဒီကတော့ကျွန်တော်တို့လူခွေရှင်နေဖြစ်တဲ့ဦးသိန်းသန်းဦးပါနောက်တစ်ခုကတော့တင်းစားဆရာဦးစီသူအောင်မြင့်မှာဒီပုဂ္ဂိုလ်နှုတ်ဦးစလုံးကဒီအာဂရီလိုက်စားမှုတွေနဲ့ပတ်သက်ပြီးတော့သူနင်းနီးကကစောင့်ကြည့်လေ့လာနေရတဲ့ပုဂ္ဂိုလ်တွေလည်းဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးပင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့ရေဦးရသုံးသက်ချက်ကိုကြားရပါတယ်အာဂရီလိုက်စားမှုနဲ့ဆက်နွယ်ပြီးဒီမကြားသေးငါပဲပေါ့လေအစိုးရအရာရှိကြီးတွေလုပ်ငန်းရှင်တွေကိုအရေးယူလာတာတွေကတကယ်ပဲဒီအာဂီလိုက်စားမှုတိုက်ဖြစ်ရင်မှအောင်မြင်မှုတစုံတရာရလာပြီလို့များပြောနိုင်မလားဆရာဦးသိန်းသန်းအရင်ဆုံးဟိုအချင်းချင်းဆွေးနွေးပြပါလားခင်ဗျဟုတ
်ကဲ့အကြအချင်းတော့ဒါကျွန်တော်တို့အောင်မြင်မှုတစုံတရာရလာတယ်လို့ပြောလို့ရပါတယ်ဟိုရှိတယ်အများကြီးရောက်တာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီမှာ benefit benefit ဆိုတာဟိုမှန်ကန်မှန်မှန်ကန်ကန်ဖြစ်ဖို့တစ်ဖက်လိုတယ်ဟိုတစ်ဖက်ကလည်းပဲဟိုအရေးယူတဲ့အမှန်တကားကိုရေးယူတယ်လို့ကျွန်တော်ကတော့အခုအားရလိုက်စားမှုကတည်းကကော်မတီရဲ့ခြေလှမ်းနေတာပိုစိတ်လာနေနေတယ
်ဟုတ်ကဲ့ပါဆိုတော့ဆရာဦးစီသူအောင်မြင့်ရဲ့သဘောဟောခင်ဗျာအခုလို့ကျွန်တော်ဒီအခုလပိုင်းနေအတွင်းမှာပဲအရေးယူရတယ်ကျွန်တော်ဇက်တိုက်ဆိုသလိုတွေ့လာနေရတာတကယ်ဒီအားရလိုက်စားမှုတိုက်ဖြစ်ရေးကိစ္စမှာတကယ်သတင်းကောင်းတစ်ခုလို့ဆိုနိုင်လားဆရာ
အဲ့ဒီဥစ္စာစုံနိုင်ပါတယ်အဲ့ဒါကကျွန်တော်နားလည်သလောက်ဆိုရင်တော့ဦးအောင်ကြည်ကိုကော်မရှင်ဥက္ကဋ္ဌခံပြီးတဲ့နောက်ပြီးတော့မှနောက်သူကိုယ်တိုင်ပြင်ပြပြီးတော့ဥပဒေကိုပြင်လိုက်ပြီးတဲ့နောက်မှာဒါသူအများကြီးလုံလာနိုင်တယ်ဆိုတာကိုကျွန်တော်တွေ့တယ်ဒါတွေမကကျွန်တော်တို့ကဒီအောက်ခြေတွေလည်းလိုက်ကြည့်တာပေါ့နော်အောက်ခြေတွေလည်းလိုက်ကြည့်တော့မတိမစာမတိမစာနဲ့တော်တော်လေးတော့ပြောင်းလဲလာတယ်ဗျဘယ်လိုဖြစ်လဲဆိုတော့အရင်တော့ကဆိုရင်ဒီအာရုံလိုက်ချမှုကအကြေကြေပြည့်ပြည့်ရှိတယ်ရှိပြီးတော့မှအဲဒီအာရုံလိုက်ချမှုရှိတဲ့ဟာကလည်းဟိုသမယိုးကြပေါ့နော်ဒါသူကဒီရှိတယ်ရှိတယ်လို့ရှိတယ်ဆိုတဲ့ပုံစံမျိုးနဲ့သူကရှိနေခဲ့တာလေဒါပေမဲ့အခုကျတော့အဲ့ဒီမှာလည်းပြောင်းလာတယ်ဒါတွေပြောင်းလာလဲဆိုတော့ဟုတ်တယ်ဆက်ပြီးတော့မှအောက်ခြေမှာရှိနေတော့ပဲသူ့နေရာနဲ့တူပေါ့နော်ရှိနေတော့ပဲဒါပေမဲ့ဒါဟာဟိုစိုးရိမ်ကြီးကောင်းတဲ့အချက်အဲနောက်ပြီးတော့မှဟိုလူတိလို့သိမဖြစ်ဘူးဆိုတဲ့အချက်အဲ့လိုခိုးရောက်ခိုးရဲ့လောက်ရမယ်ဆိုတဲ့ပုံစံမျိုးအဲ့လိုမျိုးတွေပြောင်းလာတယ်ဆိုတော့ဟိုအများကြီးတော့ကွာလာတယ်လို့ကျွန်တော်ထင်ပါတယ်သူဒီမှာကျမရောက်သေးပြီမဲ့လေ
โอเคโอ้สรุปว่าอิงโลโหเปียงๆติ๊งๆนี่โหมันเลุเยอะไอ้สิ่งမျိုးတော့မဟုတ်တော့ဘယ်နဲ့เนเน่တော့အချိန်တက်လာကြတဲ့သဘောမျိုးပေါ့เนาะဆရာ
မှန်ပါတယ်မှန်ပါတယ
်ဟိုနောက်တစ်ခုကျွန်တော်ဒီမနစ်တုံးအတီတချံနှစ်တကူမိန်ကောမှာဟိုမှတ်မိပါသေးတယ်တမန်ဦးဝင်းမြင့်ရဒီအချင်းပြဲခြားစားမှုတွေကိုနှိမ့်နှဲမယ်ဆိုပြီးတော့ဟိုသူ့မိန်ကောနဲ့မှာအလေးထားပြီးပြောသွားပါတယ်ဟိုတကယ်တော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အနေနဲ့ကဒီပွင့်လင်းမြင်သာမှုရှိဖို့နောက်တန်ရှင်းတဲ့အစိုးတရဖြစ်စူရတီဖြစ်ဖို့ဆိုတော့ဟိုရီမန်းချက်တွေလည်းဂရီတွေလည်းရှိပါတယ်ဆိုတော့ဒီရှင်းနေမှာဆိုရင်ကျွန်တော်တို့ကဟိုရွေးကောက်ပွဲနောက်တစ်ချိန်ကျင်းပဖို့ရှိနေတာဆိုတော့ NLD အစိုးရအနေနဲ့ရောပေါ့လေအချင်းပြဲခြားဆောင်မှုတက်ပြည့်ရေးကဒီနိုင်ငံရေးအရာသူ့အတွက်ဘယ်လောက်ထိအရေးပါတယ်လို့များပြောနိုင်မလဲဆရာဦးစီသူအောင
်မြင့်အများကြီးအရေးပါတာပေါ့တကယ်လို့များကဒီတိုင်းပဲဆက်ပြီးတော့ဟိုရှိနေမယ်အထူးသဖြင့်ပေါ့နော်ဒီလူတို့ကဟိုအောက်ခြေမှာတော့သူတို့နားလေခွန့်လွတ်ပြီးပါတယ်ဒါပေမဲ့အကြီးကြီးဖြစ်တဲ့ဟာမျိုးတွေကြာရင်တော့အတူတူလေအဲ့လိုဟိုစိတ်တူတဲ့ဒေါ်လာထွက်တယ်ဒါတွေရှိတယ်။ဥပမာဒီတလို့ဆိုရင်မန္တလေးဘက်ကကိစ္စကြီးပေါ်လာတယ်။အဲ့ဒါပါလဲဆိုတော့အရင်အစိုးရအလဲအပြောင်းမှာဒါအာဂရီပါလို့ကျွန်တော်တို့ယူဆရတာပေါ့နော်။အဲ့ဒီမှာဟိုဟိုတယ်တွေနောက်ပြီးတော့ကောက်ကွင်းတွေအတော်လေးကိုဟိုတံမှုကြီးတဲ့ဟာတွေကိုဒီပေါ်ပေါ်နဲ့ဟိုချစာချုပ်တွေချုပ်ပြီးတော့မှဆသွားပေးတဲ့ကိစ္စတွေ။ဆိုတော့အဲ့ဒီလိုမျိုးဟာတွေကိုပြည်သူတွေကသိတဲ့အခါကျတော့တော်တော်လေးကိုအဲ့ဒါတွေကိုဟိုမုန်းတီးတာတို့ပေါ့လို့ဒါတွေကိုတွေ့ရတယ်လေ။မကြိုက်မမြတ်သက်တာတွေတွေ့ရတယ်ဆိုတော့တကယ်လို့လား energy လက်ထက်မှာသူဒါတွေကောင်းမကင်ပြောင်းနိုင်ဘူးဆိုရင်သူလည်းအဲ့ဒီတန်ခါရမှာပဲဒါကြောင့်မလို့နိုင်ငံရေးအရဒါလည်းအရေးပါတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာဦးသိန်းသန်းဦးမြင်ရောခင်ဗျာဒီ energy အစိုးရအတွက်ကောဒီအားရလိုက်စားမှုတက်ဖြစ်ရေးကဘလောက်ဒီနိုင်ငံရေးအရအရေးကြီးရလို့ဆရာမြင်လဲ
energy အစိုးရအတွက်တော့မဟုတ်ဘူးခင်ဗျတိုင်းပြည်အတွက်ကအရေးကြီးတာကျွန်တော်တို့ဒါကြီးကကျွန်တော်တို့တိုင်းပြည်မှာဒီပြည်ပေါင်းများဆိုတာကျွန်တော်ရာစုနှစ်ဝက်တော့ဒီကျွန်တော်တို့လက်ဖက်မှုရည်ကြီးမှုတို့ပါတို့ဒီအခိုင်အခန့်ရှိနေတော့နေရာတိုင်းဌာနတိုင်းအဆင့်တိုင်းမှာကျွန်တော်တို့ဒါအုံနေခြင်းနဲ့ဒုနဲ့ဒဲနဲ့ဂိုင်းနဲ့ကိုရှိနေကြတာပေါ့ဗျာအဲ့ဒါလူဟာတွေမှာဝန်ကြီးဌာနတွေမှာလည်းကျွန်တော်တို့တွေ့နေရတာပဲဒါအုပ်စုတိုက်ဖွဲ့အုပ်စုဖွဲ့ဂိုင်းဖွဲ့ပြီးတော့ဒါလိုလုပ်နေကြတယ်ရှိတဲ့အခါကျတော့တိုင်းပြည်ချစ်ဆက်သွားဖို့ဆိုရင်တော့ဒီ corruption ပေါ့ဗျာဒီအဂရီလိုက်စားမှုနဲ့တိုက်ချက်ရေးနဲ့ ကျွန်တော်တို့တရားဥပဒေစိုးမိုးမှုဆိုတာကောင်းတဲ့ပန်းလို့လေဒါ energy စိုးရမှာမဟုတ်ပါဘူးတကယ်စိုးရအတွက်မဆိုတိုက်ချီပြီးစောက်မှာဖြစ်ရင်အလုံးအရေးကြီးတဲ့ပြဿနာဖြစ်တယ်အားဒီလိုက်စားမှုကိုတိုက်ချက်ပြီးတော့တရားဥပဒေစိုးမိုးမှုမထူထောင်နိုင်ဘူးဆိုရင်တိုက်ချီပြီးစောက်တဲ့ကိစ္စတွေဘာမှအကောင့်ထဲခေါ်မှာမဟုတ်ပါဘူး
โอเคสรุปดีเสียเปล่าในปอมมาเว้ยเนี่ยเปลี่ยนพี่แล้วกောက်ไปซุ้นด้วยกันมาเราก็เสียถ้าด่าก็เสียอู้ติ้งตันอู้ก็พยายามให้ซิมิกโกทอดปะละปานี่แล้วตะเกเรโหพยายามเอาผิดชิมหมดส่วนซิมิกโกเลยเราก็จี้หมดหลูเราสรุปเราที่นักงานตะกาอัญเพชฌาซามุฉินดีโหที่สร้างจี้แก้กัดเนี่ย Transparency International อพ่ออ่ะที่มินิตองอ่ะซิตันตะคู่กောက်ไปไอ้ตรงอ่ะที่อาเซียนแปซิฟิกเดต้าเมียนมาနိုင်ငံแล้วป่าบ่เลยหลูเลี้ยงออกมาตะหยอกน้องอ่ะအများပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာလက်ပေးရတယ်ဆိုပြီးပြောတယ်ဆိုပြီးတော့သူတို့ကကိုကားဖော်ပြပါတယ်အများဆုံးကတော့ရဲတပ်ဖွဲ့ဆိုပြီးတော့လည်းအဲစစ်တမ်းမှာဖော်ပြပါတယ်ဆိုတော့ကျွန်တော်ဒီမြန်မာနိုင်ငံမှာဟောဆရာလက်လန်းမီတလို့ပြောမယ်ဆိုရင်ဘယ်ခန္ဓာတွေမှာအဓိကဖြစ်နေတာတွေ့ရလဲဆရာတို့
အုတ်ချွေခန္ဓာတွေပေါ့ဗျာနော်အုတ်ချွေခန္ဓာတွေဘယ်ခန္ဓာလို့တော့ပြောဖို့တော်တော်ခဲနေတယ်ထင်တယ်မိယာအနှံ့ခန္ဓာဆိုမိယာတိုင်းမှာဥပမာရဲမြင်ပြပြောတာမတရားပါဘူးကြံတဲ့နေရာကောက်ခုံတဲ့တို့ပဲဒီကျွန်တော်တို့ဒီအခွန်ကောက်တဲ့ဌာနတွေဟိုတရားစီရင်မှာလည်းအောက်ခြေကစပြီးတော့ပေါ့ဗျာကျွန်တော်နေရာတိတိမှာတည်ရှိခဲ့တာဒါကျွန်တော်တခုလုံးဆိုလို့လာမဟုတ်ဘူးနေရာအနှံ့မှာပဲဒေနေရာမဆိုစီးပင်သားရာနောက်ခြိုက်တဲ့နေရာပဲညွန့်ညွန့်လိုက်ပါသူတွေအုတ်ချွေဥပ္ပိဌာနအနည်းနဲ့အများပဲกว่าတယ်။နောက်ကျွန်တော်တို့စိတ်ယုံဆိုနေတကားဆောင်ကိုပေးရတယ်။နောက်ကျွန်တော်ဝင်ဝင်ရအောင်ဆိုစတဲ့ကိစ္စတွေအမျိုးစုံကကျွန်တော်တိုင်းမှာ1960နောက်ပိုင်းမှာအကြီးအကျယ်အကျင့်ပြည့်အခြားစားလာလိုက်တာဆိုရင်အကျင့်ပြည့်အခြားစားလို့လက်ပြီးလိုက်လို့ရတာတော့မှကျွန်တော်လုံလုံလုံပြီးလို့ကျင်းလာတဲ့အထိဖြစ်စဉ်ဖြစ်လာတယ်။ကျွန်တော်တို့ဒီဟာဆိုဟာဘယ်နေရာလဲစားဖို့ဆောင်ရတာအပြင်ဟိုအောက်တိုင်းရသလားဆိုတဲ့ဟာကိုကြည့်ရတဲ့ဘဝအထိဒါကအတမအာဇီဝလို့ဖြစ်လာတဲ့အနေအထားဆိုတော့ကျွန်တော်ထင်တာတော့ဒီဟာနဲ့ဗျအနေသဌာနလို့ပြောလို့မရဘူး
โอเคครับเสี่ยวเตียนเนี่ยซุนนี่ก็เจซุบาสรุปเราเจอเราที่ซุนนี่เว็บด้วยก็ปาวินซุนนี่ผู้สะตวยท่าได้ปกโกเลยลีไลน์มาชื่อบาได้เราโหซิงคูနိုင်ငံကโกနေဦးလင်းလီไลน์มาရှင်းနေပါတယ်โกနေဦးလင်းသဘောထားလဲซุนนี่လို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့နည်းနည်းလေးတော့ရှည်ရှည်လေးပြောမှာရှင်းမယ်ဗျာတိအချက်ကအရင်တော့ကျွန်တော်ပြောဥပါတယ်ဥသိမ့်ရှင်တဲ့ထက်ကြတယ်ဟိုซิงคูမှာပိုက်ဒီဖြူလို့ဆိုတာကော်ရပ်ပိုက်ဒီဖြူလို့ဆိုတာနောက်အိုးဆိုင်မှာခံလာပါလားဒုသမတာလာလဲလာပြီးတော့သူလည်း activate လုပ်ဖို့စိုးစားတယ်ပေါ့နော်အခု NLD လက်ထက်မှာတော့လည်းဒေါအောင်ဆန်းစုကြည်တခါလာတယ်လာပြီးတဲ့အခါကျတော့ activate လုပ်တယ်ပေါ့နော်ဒေါအောင်ဆန်းစုကြည်လက်ထက်မှာ activate လုပ်တဲ့အခါကျတော့မြင်ရတဲ့အခါကျတော့ကျွန်တော်ဝမ်းတာပါတယ်ဒါပေမဲ့အခြေခံတရားအကြောင်းတရားတွေကိုပြန်ပြီးလေ့လာလို့ရှိရင်နံပါတ်၁ကဒါကဥပဒေသဘောအရ corruptဟုတ်ပါတော့ဟိုဖြည့်ရှင်းတဲ့သဘောပဲရှိတယ်။တကယ်တကယ်တော့အစိုးရဆိုတာကမလုပ်ပေးရမလဲဆိုရင် market economy မှာလူတွေဟာ market ပေါ်မှာမူတည်ပြီးတော့စီးပွားရှာရတာဖြစ်တဲ့အတွက်လူတွေကိုစီးပွားများများရှာနိုင်ဖို့လုပ်ပေးဖို့လည်းအစိုးရမှာတာဝန်ရှိတယ်။နော်ဒါမှလူတွေဒီကိုယ့်အကူပတ်ဆက်ရှာမယ်။ကိုယ့်အကူပတ်ဆက်ကဝန်ထမ်းလုပ်ပြီးတော့ပဲဝန်ထမ်းကိုပတ်ဆက်ပေးပြီးတော့ရှာရတဲ့အလုပ်မျိုးမဟုတ်ဘဲနဲ့ကိုယ့်အကူရပ်တည်နိုင်တဲ့အလုပ်မျိုးကိုဒါ government ကလုပ်ကိုလုပ်ပေးရမယ် SME လို့ဟာမျိုးပေါ့ဟာဟုတ်ပြီနော်ကျွန်တော်ပြောတာနောက်တစ်ခုကတော့ဘာလဲဆိုတဲ့အခါကျတော့ဥပဒေတချို့တဝက်ကပြင်ပေးရမယ်ဥပမာတစ်ခုဆိုပါစို့ဗျာဟိုမှုန်ရိတ်ခိုတဲ့ဥပဒေဆိုပါစို့ဒါမျိုးဟာမရှိတဲ့ရဲတွေစားဖို့အတွက်ကိုတမင်လုပ်ထားသလိုဖြစ်နေနော်အဲ့ဒီဥပဒေကြီးကတော့ဥပဒေကြောင့်ဟာပြင်မပေးဘဲနဲ့လည်းမဖြစ်နိုင်နော်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာဘာကြောင့်ဒီလိုဖြစ်သွားလဲဆိုလို့ရှိရင်ဥနုလက်ထက်တော့မမီဘူးမဆလာလက်ထက်မှာကြတော့လေမရှိဘူးလားဆိုတော့ရှိတယ်ဒါပေမဲ့မဆလာတဲ့လက်ထက်ကရောဝန်နှမ်းမဲ့လူတိုင်းဟာအရာရှိဖြစ်မယ်အရာရှိဖြစ်ရင်အခွင့်အလမ်းရမယ်အခွင့်အလမ်းကိုဟိုလုတ်ပိုင်ခွင့်ရှိမယ်လုတ်ပိုင်ခွင့်အပေါ်မှာလုတ်စားမယ်ပေါ့မိမိရဲ့ဘဝတိုးတက်ရတိုးတက်ကြောင်းမဲ့ဖြစ်ဖြစ်ဘာဖြစ်ဖြစ်ပေါ့အဲ့ဒီစနစ်ကနေကျွန်တော်တို့က market economic ကိုပြောင်းသွားဒါပေမဲ့ market economic မှာလူရည်ရဒီနေ့တည်းအသားမကျဘူးအတားမကြသေးဘူးတော့အစိုးရစီပါပဲညှော်ကုန်ပြီးတော့အစိုးရစီကရတဲ့အခွင့်အလမ်းလေးတွေကိုပဲအလူရဲနဲ့လှုပ်ရှားနေတဲ့အတွေ့ဒီပြဿနာတွေပေါ်လာတယ်လို့ထင်တယ်ဥပဒေတစ်ခုရဲ့နဲ့သင်ကြောင်းပေးရင်အတိပိတ်လုပ်ပေးရုံနဲ့မရှိဘူးနောက်တစ်ခုကစင်ကာပူမှာလုပ်ပုံကဥမာတစ်ခုဆိုပါစို့ဗျာဟိုဖိလစ်ပင်းမိန်းကလေးတယောက်ကရဲကိုလက်ပေးပြီးတော့ဝင်လာတယ်အဲ့တော့ဘယ်သူမှ complain မလုပ်ဘူးနော်ဒါပေမဲ့သူတို့မှာ counter tracking intercepting ဆိုတာ method ရှိတယ်ကျွန်တော်တို့တိုင်းပြည်မှာအဲ့ဒါမရှိဘူးဟုတ်ပြီနော်အဲ့ဒီလို intercepting method တွေထည့်ရင်အစိုးရကဘသူ့ကိုပဲပြည်ပြည်တိုင်မရလို့မဟုတ်ဘူး corrupt site ကို
ပြည်ပြည်ပြည်ပြည်လုံးနိုင်ရင် NDP အစိုးရရဲ့ထွက်ပေါက်ကဒီတစ်ခုကတော့ကျင်းနေတယ်လို့ကျွန်တော်ပြောရတယ်
။ဟုတ်ကဲ့ကိုနေလင်းဆွေးနွေးရကျေးဇူးပါ။ကိုနေလင်းထောက်ပြတဲ့အထက်အချက်တချို့ကိုလည်းကျွန်တော်ပင်နိုင်ဆွေးနွေးမဲ့ပုံကိုပြန်ပြီးဆွေးနွေးစီချင်ပါတယ်။ဟိုသူပြောတဲ့အချက်တွေစိတ်ဝင်စားစရာကောင်းပါတယ်။ကျွန်တော်ဒီမြန်မာနိုင်ငံမှာလည်းဒီအချင်းပြခြားဆမ်းမှုပြဿနာနဲ့ပြောမယ်ဆိုရင်ဒီဝန်ထမ်းတွေလောက်ကလာစားမလုံလောက်တာမျိုးကိုထောက်ပြတာမျိုးရှိတယ်ဆိုတော့ကျွန်တော်တို့အခုမြန်မာနိုင်ငံမှာကြုံနေရတဲ့ပြဿနာကဒီဝန်ထမ်းတွေစာဝန်တွေအကျက်တဲပြဿနာကြောင့်လားဒါမှမဟုတ်ရင်အာဏာပိုင်တွေတိုင်းဝိုင်းမှာလုံပိုင်ခွင့်အခွင့်အာဏာတွေကအလွန်ကျွံရနေလို့လားဆရာဦးသိန်းသန်းဦးပဲအရင်ဆွေးနွေးပြပါဦးခင်ဗျာ
အဲဒီခုစလုံးပဲဗျဟိုခုနပြောသွားတဲ့ဟိုဆရာပြောသွားတဲ့မှန်ပါတယ်စီးပွားရေးအခြေခံအုပ်မြေပါကျွန်တော်တို့စီးပွားရေးကိုပြင်ပေးရမှာပေါ့နော်ဒါပေမဲ့စီးပွားရေးကောင်းတဲ့အမေရိကန်နိုင်ငံတွေမှာလည်းအကျင့်ပြဿနာမျိုးရှိတာပဲဟောဒါလည်းကျွန်တော်တို့မြင်တွေ့နေရတာပဲဗျာနိုင်ငံတွေကဒီကအနေနဲ့အများပဲကွာ။အဲကျွန်တော်ဘက်တစ်ခုသွားမှာပေါ့စီးပွားရေးပြည်ပဲအဆင်ပြေအောင်လုပ်ပေးရတာတမျိုးတခြားကြီးနဲ့ချင်းနဲ့မှာပဲတရားဥပဒေအထင်းချောင်းဆော့ဆော့တာမျိုးဒါမျိုးတော့လုပ်ရပါပဲ။အဲ့တော့ခုနကလိုပဲကျွန်တော်တို့ဒီမဆလာခင်နောက်ပိုင်းမှာလည်းပဲဒီဆရာနာရှင်စနစ်တစ်လျှောက်လုံးမှာလုပ်ပိုင်ခွင့်တွေကြီးကြီးရခဲ့ရတာပဲ။ပါမစ်ဒီပြီးပစ်တော်တွေကြောင်းခုတ်ကားတွေတွန်းခိုင်းအဲ့လိုမလီယောပြန်တဲ့အခွင့်အမ်းတွေယူလာခဲ့ကြတဲ့အခါကျတော့အဲ့ဒီစီးပွားရေးဒီခရိုနီစီးပွားရေးစတဲ့ကြီးတွေကြီးကြီးဖြစ်လာတဲ့အခါကျတော့အဲ့ဒါနဲ့အတူလက်ပေးရယူတော့ကျွန်တော်တို့အပေးယူလုပ်တဲ့ခုပါပေါ့အလေးအကျဉ်းကြီးလည်းပိုးပိုကြီးသွားလာတာဒီ6နှစ်ကလေးကစကြီးသွားလာတဲ့အခါကျတော့ခုနကပြောသလိုပဲဒါတက်ကလည်းဝန်ထမ်းတွေကိုဒါအောက်ခြေဝန်ထမ်းမှာဝန်ထမ်းတွေကိုတာတာထုတ်ပြီးပို့လို့လေခိုင်လုံနဲ့ဘောအာမငယ်ရှိလို့လေပင်စင်ယူပြီးတဲ့ခါမှာလည်းကျွန်တော်လေးဦးထိုင်မှုအစားထုတ်ပြီးပို့လို့လေအဲ့ဒီလူတစ်ဖက်ကစီးပွားရေးရထုတ်ပြီးတဲ့တစ်ချိန်ချင်းပါတယ်ပဲအရေးယူဆောင်ရွက်မှုတွေနေ့နဲ့စိတ်ကိုယ်ကိုပြန်ရှိရပါဘာလို့ဒါကျွန်တော်တို့အသားကြတယ်ဒီကျွန်တော်ခရိုနီကော်နမီမှာလာပေးလိုက်ယူနေအတူပါပေါ့နော်အောက်ကအန်ဒါတီဘယ်စနစ်ကကြီးနေတဲ့အခါကျတော့အပြိုင်နဲ့တည်းအဲ့ဒီကူလောက်ရမယ်ကျွန်တော်ယူဆရတယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဆရာဦးစီသူအမြင်ရောခင်ဗျာကျွန်တော်တို့ဒီမြန်မာနိုင်ငံအားကြီးလိုက်ဆိုင်မှုပြဿနာဒီဝန်ထမ်းတွေစာဝင်နေရေးမပြေလည်တဲ့ပြဿနာတွေနောက်ဒီအာဏာပိုင်တွေဘက်ကလုံပိုင်ခွင့်ခွင့်အာဏာတွေအလွန်ကျွံရနေတဲ့ကိစ္စတွေဒါရင်းနဲ့များဘယ်လောက်ထိဆက်ဆက်မှုရှိနေလဲဆရာ
ကျွန်တော်နားလေတာကတော့အဓိကသူကတော့အဓိကနဲ့အခြားသောအချက်တွေရှိပါဘောနော်အဓိကကတော့အစိုးရရဲ့ policy ကိုကျွန်တော်နားလေတယ်အစိုးရရဲ့ policy ဆိုတာရှိပါဆိုရင်ကိုရတော်ကဒီသင်္ကေတဥပြောသွားတာရှိပါတယ်စစ်အာဏာရှင်ခေတ်မှာကြတော့အစိုးရရဲ့ policy ကိုလိုက်ကဟိုထိတ်ဆုံးကအဲ့ဒီစစ်အာဏာရှင်တွေစစ်ဘုရုပ်တွေအကုန်လုံးကဒါအာဂရိလိုက်စားတာတွေအာဏာကိုအလွဲသုံးစားလုပ်တာတွေအဲ့ဒါတွေကြီးကြီးကျယ်လုပ်တဲ့အခါကြတော့သူတို့ကအပေါ်မှာလုပ်ပြီးတော့မှအောက်မှာအာဂရိလိုက်စားမှုတက်ချက်ရေးဆိုတော့သွားလုပ်လို့မရဘူးသူတို့လည်းမလုပ်ဘူးမလုပ်ဘဲနဲ့အဲ့ဒီဥစ္စာတွေကိုဟိုတိတိကျကျဖြစ်စီမသိဘဲနဲ့ဖြစ်စီသူတို့နိုင်ပြီအကုန်ဖွင့်ထားပေးတယ်ဘာလို့လဲဆိုတော့သူတို့အကြီးကြီးတွေသူတို့အာဂရိလိုက်စားတဲ့အခါကျတော့ပြန်တဲ့ဒီအလတ်စားတွေအငယ်စားတွေရှိနေတဲ့အခါကျတော့မှသူတို့ဟာလည်းတရားဝင်တယ်လို့ဖြစ်ပြီးတော့မှသူတို့ရက်တည်ရမှာလေအဓိကတော့အဲ့ဒီ very policy တွေကတော့အဓိကကြတယ်အဲပြီးတော့မှနောက်ထပ်ဘာတွေလိုလာတယ်ဆိုတော့ဥပဒေတွေရဲ့အာဏာချက်တွေအဲ့ဒါတွေကယူပေါက်တွေဟာပေါက်တွေပေါ့ဥပမာနမူနာအားဖြင့်ဆိုရင်အခုဆိုရင်ကျွန်တော်တို့ဒီမှာဥပဒေတွေထုတ်တာရှိတယ်ဥပမာလွန်လည်ပြီးပြောမယ်ဆိုရင်မူရေးစေဝါဥပဒေပဲဆိုပါတော့ဟိုလက်ဝယ်တွေ့တာနဲ့သူတက်ပြီးအထောက်အထားတွေနဲ့တရားရုံးကစီရင်ဆုံးဖြတ်ပြီးဆိုရင်အနည်းဆုံး65နှစ်ချရမယ်ဆိုတော့ဥပဒေကြီးကလှုပ်ထားရောလှုပ်ထားတော့ဆေးကြောက်လေးတစ်ဂရမ်မိလိုက်ရင်လည်းအဲသူကအဲ့ဒါသိကြတယ်ခိုင်းလို့လည်းဆို65နှစ်ပဲဆိုတော့အဲ့တော့ဓာကြီးကဟိုဘယ်သူမှလက်လည်းမခံရင်မလှုပ်လည်းမလှုပ်ချင်မလှုပ်ချင်တဲ့ခါကျတော့အဲ့ဒီမှာလက်ပြီးလိုက်ဖို့လမ်းကစပွင့်သွားတော့တာပဲရဲတွေကိုပေးတယ်ဓာတုကိုညုံကိုပေးတယ်အဲ့ဒီဟိုဥစ္စာရှင်းနေတရားစကြီးတွေကိုပေးတယ်ပြီးတော့မှတရားရေးဝန်ထမ်းတွေကိုပေးတယ်အဲ့ဒီနည်းနဲ့အာဂရိလိုက်စားမှုတွေအကုန်လုံးသူကဖြစ်သွားတာပဲအဲ့ဒါကတော့ဥပဒေရဲ့လိုအပ်ချက်ကြောင့်ဖြစ်လာတဲ့ဟာတွေပေါ့နောက်တစ်ခုကတော့ဝန်တန်းတွေရဲ့အဲခုနကတော့ဟိုဖြစ်လာတဲ့ကိစ္စအဲနဲတဲ့ကိစ္စပေါ့နော်ရတာတွေနဲတာတွေနဲတဲ့ခါကျတော့နှမ်းကြောင်းတွေရှားလာတယ်ရှားလာတဲ့ခါကျတော့ဟိုဒါကြီးကအရင်ကြီးသွားပြီးတော့တားစီးတွေလည်းမဖြစ်နိုင်တဲ့ခါကျတော့ခုနကတော့လို့ပူပွားလာပြီးတော့မှရင်းချင်းမှုတရလို့ဖြစ်လာခဲ့တယ်ဆိုတာတော့ကျွန်တော်တို့အကုန်လုံးဒါခံစားခဲ့ရတာပဲလေအခုတော့အဲ့ဒီဟာကြီးကိုဖျက်နေတဲ့ခါကျတော့လက်ရှိအစိုးရ policy ရောနောက်ပြီးတော့မှကော်မရှင်ကတော့လုံနေတာကတော့ကျွန်တော်နားလဲတာအရေးကြီးတဲ့အပိုင်းမျိုးသူတို့အရင်လုံနေတယ်ဟိုအရေးမကြီးတဲ့အပိုင်းမျိုးဝန်ထမ်းအောက်ခြေဝန်ထမ်းတွေလောက်ကတော့သူအာရုံသိမ့်မဆိုင်ပါဘူးတကယ်အရေးကြီးတဲ့အပိုင်းမျိုးသူတို့လုံနိုင်ပြီဆိုရင်တော့ဒါကအဖြည်းဖြည်းနဲ့ရော့နေသွားမယ်လို့တော့သူတို့ပြောမှန်းပြီးတော့လုံနေပုံရပါတယ်အောင်မြင်မှုလည်းရတယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဆရာအစည်းအဝေးအမည်ဆွေးနွေးပြတာကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုစာရေးပေးပို့ပြီးဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်ဒီထဲကအရင်ဆုံးကတော့ကျွန်တော်မိတ်တီလာမျိုးကဥစိန်မောင်ရဲ့စာပါသူစာကတော့နည်းနည်းလေးရှိပါတယ်သူကတော့ဒီဟို ဟိုရှေ့ပိုင်းညောင်ချောင်းနေဦးနေဝင်အာနာသိန်းစုဝတ်တက်လာပြီးနောက်ပိုင်းဌာနဆိုင်ရာတွေမှာမိုးချရွှေကိုတွေစပြီးရောက်လာတယ်ဆိုပြီးတော့အစချီပြီးသူကရေးထားတာပါသူစာနဲ့နဲ့ရှိတော့လူရင်းပိုင်းဝင်မဆုမဖတ်ပြပေးပါခင်ဗျာ
မြန်မာနိုင်ငံမှာအခရီးလိုက်စားမှုလက်ပေးလက်ယူအကျင့်ပြတ်ခြားစားမှုတွေဟာ1962ခုနှစ်လောက်ကစပြီးတော့ယောဂသဖွယ်ကြောက်ကူးဆက်ပြန်ပွားလာတယ်လို့ဆိုရပါမယ်ဒီယောဂဝေဒနာကြောင့်နိုင်ငံနဲ့လူမျိုးတိတ်ခါကြပြီးတော့စီးပွားရေးလူမှုရေးခန္ဓာတွေနှိမ့်ကြရတာအစိုးရဆုံးနိုင်ငံများစည်းရင်းဝင်ဖြစ်ခဲ့ရပါတယ်နိုင်ငံနဲ့လူမျိုးအနစ်နာဆုံးကတော့နိုင်ငံသားတချို့ဇာတိတာတွေပြက်ပြခဲ့ရတယ်ရာဇဝတ်မှုတွေထူပြောလာခဲ့ရတာဖြစ်ပါတယ်ဝင်ငွေနဲ့မလောက်ကားလို့လက်စားရပါတယ်ဆိုတော့ကဇာတိတာပြက်ပြမှုကိုအကာအကွယ်ပေးနိုင်တဲ့အကြောင်းပြချက်မဟုတ်ပါဘူးလသာတိုင်းဘိုင်းငင်လို့တဲ့အကြောင်းပြချက်ဖြစ်ပါတယ်အခုတော့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ပြီးတော့ဒီယောဂါကိုတိုက်ဖြတ်နေပါပြီ2018ခုနှစ်အတွင်းမှာအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်ကွယ်ရေးဥပဒေနဲ့တရားစွဲဆိုခံရတဲ့အစိုးရဝန်ထမ်း46ဦးထိရှိတာကြောင့်ဥက္ကဋ္ဌကြီးရဲ့ပြောဆိုချက်အရသိရပါတယ်တရားရေးဝန်ထမ်းအကြီးအကဲတွေဌာနဆိုင်ရာဝန်ကြီးအဆင့်တွေဝန်ကြီးချုပ်အဆင့်တွေကိုပါတရားစွဲအရေးယူတာကိုတွေ့နေရပါပြီဒါပေမဲ့လို့အများသိနိုင်မကြီးဌာနအဖွဲ့အစည်းများကတော့ပန်းပန်လျက်ပဲရှိနေပါသေးတယ်ရှေ့ဆက်ဘလို့ဖြစ်မလဲဆိုတာကတော့စောင့်ကြည့်ကြရအောင်ပါပဲကော်မရှင်ဥက္ကဋ္ဌကြီးဦးအောင်ကြည်ကတော့23ရက်မတ်လ2019ရက်နေ့ပသိမ်မြို့အလုပ်ရုံဆွေးနွေးပွဲမှာအစိုးရဌာနများပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်များအရက်ဖွဲ့အဖွဲ့အစည်းတွေမှာအခရီးလိုက်စားမှုကိုမလိုလားသူများကပြည်သူများနဲ့အတူတန့်ညီလက်ညီတိုက်ဖြတ်ကြဖို့အခြေရောက်နိုင်ပြီဖြစ်ကြောင်းတိုးစော်ဖိတ်ခေါ်သွားပါတယ်ကော်မရှင်အနေနဲ့တိုင်ကြမှုမရှိတဲ့တိုင်အောင်သတင်းရရင်စုံစမ်းစစ်ဆေးအရေးယူမှဖြစ်တဲ့အတွက်ကော်မရှင်ကိုပံ့ပိုးပြီးတော့မိုးကြွှေကိုတွေကိုဖယ်ရှားနိုင်မှုပြည်သူအားနဲ့ဆောင်ရွက်ကြတဲ့မှာကြောင့်ဆွေးနွေးလိုက်ရပါတယ်ခမားဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ဦးစိန်မောင်မေတီလာမျိုးကစာပါနောက်ထပ်ကျွန်တော်တို့ဒီ Facebook ကနေဖိတ်ထားတဲ့မှတ်ချက်တချို့ကိုလည်းပဲပေါ်ပြခြင်းပါတယ်တူကတော့ကြော်ထွေးဆိုတဲ့အကောင့်မှာသူကတော့အခရီးတရားကိုပြည်သူကတိုင်မှာအရေးယူမယ်ဆိုတော့မဖြစ်သင့်တဲ့ကိစ္စပါတဲ့အခရီးလိုက်စားတာကိုတိုက်ဖြတ်တဲ့ဖွဲ့စည်းမျိုးရှိရပါမယ်။ဘယ်ဆိုကတက်ကြားနေဖွဲ့စည်းမျိုးပေါ်တယ်အားဒီတစ်ခုရလို့မဟုတ်ပါဘူး။ကျန်တဲ့မတရားမှုတွေကိုလည်းကင်တွင်နိုင်တဲ့ဖွဲ့စည်းတစ်ခုရှိဖို့လိုမယ်ထင်ပါတယ်ဆိုပြီးရေးပါတယ်။နောက်တစ်ခုကတော့ဒီယေရှုစော်လို့တန်ထွက်ရမယ်ထင်ပါတယ်။သူစာမှာတော့တိုင်စာကိုပဲစောင့်နေရင်နောက်နှစ်ထောင်လောက်ကြာလဲမြန်မာနိုင်ငံမှာအားဒီပပြောက်မှာမဟုတ်ပါဘူးတဲ့။ကုရင်အောက်ခြေကိုဆင်းပြီးတိတ်တဆိတ်လေးလာကြပါတဲ့။နောက်တစ်ဦးကတော့ပန်ထွန်း PMT ဆိုပြီးရေးပါတယ်သူကတော့ပေါ်ထုတ်ပေးသူကိုအကောက်ွယ်ပေးတဲ့ဥပဒေပြဋ္ဌာန်းပြီးဌာနရင်းကလူကိုဖောက်ကောင်းလုပ်ခိုင်းစံပြနမူနာအတိအကျလုပ်ပြဒါမှတက်တာလာမယ်တန်းပြပြတာလူတွေအများစုစင်းရတာအချင်းပြက်ခြားဆမှုကြောင့်မှတရားမဝင်ငွေတွေခွန်မဆောင်မဲ့လက်ထိုးတာတန်းပြပြတာပါပဲဆိုပြီးရေးပါတယ်ဆိုတော့ဒီတော်တော်ရှင်နေစာမှာတော့ဒီအားဒီလိုက်စားမှုတွေမှာတိုင်နာတန်းနာမျိုးရှိမှအရေးယူတာမျိုးအောက်ခြေထိထဲထဲဝင်စုံစမ်းတာမရှိဘူးဆိုတဲ့အမြင်တွေတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဆရာဦးသိန်းသန်းဦးကိုဆွေးနွေးစေချင်ပါတယ်ကျွန်တော်ဥမာပေါ်လေးဟိုတနင်္လာနေ့တိုင်းမှာဖြစ်သွားတဲ့ကိစ္စမှာဆိုရင်လည်းဒီကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုရောက်သွားပြီးနောက်ပိုင်းကျမှဟိုအရေးယူတာမျိုးတွေတွေ့ရတယ်ဆိုတော့တိုင်မှာတန်းမှာဒါမှမဟုတ်ရင်လည်းအာနာရှိရလူတယောက်ကပြောတော့ဆိုတော့မှအရေးယူတာမျိုးဖြစ်နေလားလက်တလို့အခြေအနေက
ဟုတ်တယ်ပဲအသာတော့ကျွန်တော်တို့ဒီလိုပဲပြောရပါမယ်ဟိုဖြစ်တဲ့အနေအထားကအာရိလက်ဆံကိုတိုက်ဖြစ်တဲ့အခါမှာငါးကြီးကြီးကြော်တယ်ငါးကြီးကြီးရဲ့ဟိုအချိန်ဝါဩဇာကြီးကြတာဟုတ်အဲ့တော့သူ့ကိုကြော်ဖို့ကြတော့သူ့လည်းကြီးတယ်ငါးစီကတော့ဒီမိစင်းကြမှာသူ့နိုင်တဲ့အနေအထားပေါ့ဗျာအခုကဌာနဆိုင်ရာတွေနဲ့ဖြစ်တယ်ဌာနဆိုင်ရာတွေဆိုတာဒါသူတို့ကအုံနဲ့ကျင်းနဲ့ခိုင်းနဲ့အတိုင်းနဲ့အဝိုင်းနဲ့ဒီလိုလူတွေစုထားတဲ့အခါကျတော့သူတို့ကိုထိတာတယ်ဆိုရင်သူကပြန်တုတ်တာတွေရှိတယ်ရှိတော့ခုနကစားတဲ့ပါလို့ပေါ့ဗျာအောက်ခြေထိပဲစုံလန်းနေတယ်တိုင်ကြားတဲ့လူတွေအကွယ်ပေးနေတယ်တိုင်ကြားရခေါင်းသားဆိုပြီးတော့ကျင်းပန်ပြီးတော့ဒီအခရိယနေပြီးတော့ပြန်တရားစွဲတဲ့ဥစ္စာမျိုးတွေဒါလည်းဒါမျိုးတွေဖြစ်တင်ဘူးလားကျွန်တော်တို့ကအဲ့ဒါကိုမြတ်မြတ်တာတယ်နဲ့တရားဖြစ်ဖြစ်တင်တယ်အာရိစိုက်စားမှုတက်ချက်ကြီးကော်မရှင်ကိုယ်တိုင်ကဖြောက်မှတည်ကြည်တဲ့ပေါ်လာကြည့်ရမယ်တိုင်နာတဲ့စိတ်ထဲမှာဟိုရေးယူရတဲ့ကိစ္စမှာငါတို့လူတွေရေးယူလိုက်ခံလိုက်တယ်ဆိုတော့ဟိုစက်ချင်းချင်းခံစားမှုမျိုးမရှိဘဲနဲ့ဟိုအမှန်တိုင်းပဲဒါဒီဖြစ်တင်တွေကိုလေ့လာနေတယ်အမှန်တည်းနားထောင်နေတယ်ကျွန်တော်ထင်တယ်
โอเคเจซูอ่ะเสียอู้สิสุอามิอเมียวครับเนี่ยอะคือละตะล้อเฉินเนี่ยมาไทม์มาตั้นมาธรรมะหมดเลยดิอ้าวอะแท้ยาชีปกโกจีๆมาๆตะหยอกก็ပြောတော့มาอะเยยอยู่ล่ะเมียๆဖြစ်နေသလားအခုเฉินมา
ကျွန်တော်လေးလာသလောက်အဲ့လိုဖြစ်မနေဘူးဗျာကျွန်တော်လေးလာသလောက်အဲ့ဒီစနေနေ့တိုင်းဝင်ဒီကိစ္စဆိုရင်ဒေါ်ဆန်းစုကြည်မတွားရင်ကလေးကဟိုတိုင်ကြားမှုတွေလည်းရှိတယ်အဲ့ဒီတွားပြီးတော့ထွက်ဆိုတာတွေရှိတယ်သူတို့စုံစမ်းရေးတွေဖြတ်တာတွေလည်းရှိတယ်အဲ့ဒီကနေပြီးတော့มาတိုးတေချာတိဆောက်ပြီးတော့มาဟိုရလာတဲ့ရလက်က အဲ့ဒီလိုအဲ့ဒီလိုက်စားမှုတက်ချက်ရဥပဒေနဲ့ညှိဆိုးနေဆိုတာနဲ့သူတို့ကအဲ့ဒါလုပ်ကြပဲတကယ်လို့အဲ့ဒီအဆင့်ကိုမရောက်ဘူးဆိုရင်တော့သူတို့ကတင်ပြလိုက်တယ်တင်ပြလိုက်ပြီးတော့ဒါကဌာနတွင်းမှာလုံမကင်မဖြစ်မယ်ဒါပေမဲ့လည်းခုနတော့လိုပေါ့အဲ့ဒီနိုင်ငံရေးအရာရထားတဲ့အာဏာရဲ့ကျင့်ဝတ်နဲ့မညီဘူးဆိုရင်တော့ဟိုအရှိမဆိုရင်ဝန်ကြီးတစ်ပါးကသူလှုပ်ခတ်သွားတာရှိတယ်ဒါပေမဲ့သူကအဂရိလိုက်စားမှုတက်ချက်ရဥပဒေနဲ့ညှိဆိုးတာမဟုတ်ဘူးနောက်ပြီးတော့မှနောက်အဲဒီလိုဆိုရင်အများကြီးပဲရန်ကုန်တိုင်းဥပဒေချုပ်ဆိုရင်ဒါကသွားတိုင်လို့မဟုတ်ဘူးကျော်စောသတင်းလို့သူတို့ကမှတ်ယူပြီးတော့မှဒါသူတို့အရေးယူလိုက်တဲ့ကိစ္စတွေပေါ့နော်အဲ့တော့ကျွန်တော်နားလည်တာကတော့လက်ရှိကော်မရှင်ကအထူးဥပဒေတိုင်းမကြည့်လုပ်နေတယ်လို့ကျွန်တော်နားလည်တယ်အခုနောက်ဆုံးတယောက်ဆိုရင်လည်းတယောက်ကနေပြီးတော့မှဟိုတယ်ခရီးဝန်ကြီးကိုတိုင်ထားတာရှိတယ်ရှိတဲ့အခါကျတော့အဲ့ဒီမှာလည်းသူတို့တွေကတော့ဒီဟာကအာရိလိုက်ချာမှုတက်ချက်ရေးဥပဒေနဲ့မညှိဆိုးတဲ့အခြေအနေမျိုးလို့သူတို့အရေးမယူသေးတာကိုကျွန်တော်အဲ့လိုမျိုးတွေ့ရတာပေါ့နော်ပြီးတော့မှအဲ့လောက်နဲ့တော့မပြီးသေးဘူးသူတို့တွေကဝန်ကြီးဌာနကိုအစီအခံလည်းလုပ်တယ်တချို့အားတွေကတော့သူတို့လုံးပိုင်ဝင်ရှိတဲ့အဲ့ဒီအာရီလိုက်ချာမှုတိုက်ချက်ရေးဥပဒေညှိဆိုးတာမရှိဘူးဆိုရင်တော့သူတို့ဘာမှမလုပ်တော့မရဘူးဒါပေမဲ့ report ကြီးပေးလိုက်တယ်ဆိုရင်တော့တခြားကြီးနဲ့သူ့ရဲ့ဌာနဆိုင်ရာအရေးယူတာတွေလုပ်ကြတယ်လည်းအများကြီးရှိတယ်သူတို့ကတော့ဥပဒေတိုင်းလုပ်နေတယ်လို့ပဲကျွန်တော်မြင်ပါတယ်တိုင်မှမဟုတ်ပါဘူ
းဟုတ်ကဲ့ဆရာဥစီတော်မြင်ဆွေးနွေးရကျေးဇူးပါကျွန်တော်တို့စာပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တစ်ယောက်ရဲ့စာအုပ်လည်းဖော်ပြခြင်းပါတယ်အမေရိကန်ပြည်အောင်စုကမောင်တက်တနရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျ
ကျွန်တော်နိုင်ငံမှာအကျင့်ပြတ်ခြားစားမှုတွေဟာအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဥက္ကဋ္ဌပြောသလိုပဲကင်ဆာရောဂါလိုဖြစ်ပွားနေတာအမှန်ပါတိုင်းပြည်ကဆင်းရဲဌာနဆိုင်ရာရုံးလုံထုံးလုံနီစီမံစည်းကမ်းတွေကရှုပ်ထွေးဌာနဆိုင်ရာအရာရှိတွေကနေအောက်ခြေဝန်ထမ်းတွေအထိဆေးရရှိတွေအပြင်သူတို့နဲ့တနည်းနည်းနဲ့ပတ်သက်နေသူတွေများနေတာကြောင့်ပြည်သူတွေမှာမိမိတို့ရဲ့လုပ်ငန်းဆောင်တာကိစ္စရပ်တွေအခက်အခဲမရှိအမြန်ပြီးစီးနိုင်ဖို့လက်ငွေတွေမပေးခြင်းပဲပေးကြရပါတယ်။ဂျာတော့ပေးတဲ့သူနဲ့ယူတဲ့သူအဆင်ပြေလာတဲ့အခါကျတော့ပေးတဲ့သူကဂျာကန်ပွဲစားသဘောမျိုးအဆင့်ထိပါရောက်ရှိလာရကနေအကျင့်ပြတ်ခြားစားမှုတွေပို့လို့တောင်ခိုင်မာလာခဲ့ပါတယ်။မပေးခြင်းတဲ့သူတွေကဘယ်တိုင်မှမသိဆိုတော့အကျင့်ပြတ်ခြားစားမှုတွေကယူရတလေထုံနှန်းဆင်လာတခုလို့ဖြစ်လာနေတယ်လို့ယူဆမိပါတယ်။ပေးတဲ့ပုံစံတွေကိုဖော်ပြရရင်လည်းမင်္ဂလာဆောင်တွေကနေရာရှိတဲ့အိမ်မှာကျင်းပတဲ့နှစ်ကြိမ်ရှစ်စုဖျားပွဲတွေမှာတောင်လွတ်မယ်မထင်မိပါအခုခါခရိုနီတွေလိုတွင်ကျဲနေတဲ့တကြွယ်ကြီးတွေလုပ်ငန်းရှင်ကြီးတွေဘဝဘလို့ရောက်လာသလဲဆိုတာအသေးချာစိစလိုက်ရင်ပေါ်လာနိုင်တယ်လို့ယူဆမိပါတယ်အကျင့်ပြတ်ခြားစားမှုတွေဘလောက်တောင်ထင်ရှားသိသာလာသလဲဆိုရင်ဖခင်ဘိုးချုပ်ဖြစ်လာတာနဲ့သားသမီးတွေကကုမ္ပဏီပိုင်ရှင်တွေအလိုလိုဖြစ်ကုန်ပြီးမိခင်တွေကတွင်ပိုင်းလဲပိုင်းရှင်ဘဝနေချင်းညာချင်းဖြစ်သွားတဲ့အချက်ပါပဲအခု NLD ပြည်သူ့အစိုးရလက်ထက်ကြမှာပဲအာရီလိုက်စားမှုတွေနဲ့ပတ်သက်ပြီးအစိုးရထိပ်ပိုင်းခေါင်းဆောင်တွေကနေအောက်ခြေတာဝန်ရှိသူတွေကိုပါထိထိရောက်ရောက်အရေးယူပြတဲ့သတင်းတွေကြားနေရလို့ဝမ်းမြောက်မိပါတယ်။ဒါပေမဲ့အာရီလိုက်စားမှုတိုက်ဖျက်ရေးမှာပြည်သူတွေထိထိရောက်ရောက်ပူးပေါင်းဆောင်ရွက်မှုပိုင်းအားနဲ့နေရခြင်းဟာနိုင်ငံရေးအခြေအနေတည်ငြိမ်မှုမရှိသေးခြင်း၊ကြောင်းစံစိတ်နဲ့တန်တရားစိတ်တွေစိုးမိုးနေသေးခြင်းတို့ကြောင့်လိုပဲလို့ယူဆမိပါတယ်။အကယ်၍ပြည်ထရေးနဲ့တရားစီရင်မှန်တိုင်းတွေဟာအစိုးရရဲ့စီမံခန့်ခွဲမှုအောက်ကိုလုံးလုံးရရရောက်သွားမယ်ဆိုရင်ပြည်သူတွေဟာအစိုးရနဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်အပေါ်ယုံကြည်မှုတွေတိုးပွားလာပြီးတော့ရဲရင်ပုံမပူပေါင်းဆောင်ရွက်လာနိုင်မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့မောင်တနရဲ့ပေးစာပါနောက်ထပ်ကျွန်တော်တို့ Facebook ကနေပေးထားတဲ့ကိုမှတ်ချက်တိုလေးတစ်ချို့ဖော်ပြခြင်းပါသေးတယ်ဝါဆုံမိုးဆိုတဲ့အကောင်ကတော့အလကားပါတဲ့တခုလို့လို့အကောင်ကြီးရဲ့ဆိုသူဆိုရင်ဘသူမှမဖမ်းရပါဘူးတဲ့ငါကဘသူဘလို့အရာရှိတယ်ဆိုတာမျိုးပြောနေလုံနေရတယ်အများကြီးရှိပါတယ်နောက်ထပ်စာတစ်ချို့လည်းမဆုမုံဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီအောင်ဆိုးဆိုတဲ့အကောင့်ကတော့ပြည်ထရေးဌာနကတယောက်မှမမိဘူးလားတဲ့မဖမ်းရတာလားမသိဘူးဆိုပြီးရေးထားပါတယ်။မြာသွေးဆိုတဲ့အကောင့်ကတော့အဂရိလိုက်စားမှုအတွက်ဖမ်းဆီးမှုတွေခက်စိတ်စိတ်ပေါ်လာတာကိုကြိုဆိုပါတယ်။လက်ပေးလက်ယူကျန်းတဲ့ထိတ်တန်းနာမည်ကြီးဌာနတွေကအထူးသဖြင့်လာဝကနဲ့တရားရေးတွေအဖမ်းမခံရတာကိုတော့ဘဝေမကြပါဘူးတဲ့။ဒါပေမဲ့အကြီးဆုံးရဲဌာနကတော့ပြည်ထရေးလက်အောက်ကဆိုတော့အရေးယူဖို့ခက်တာနားလည်ပါတယ်တဲ့။ရက်ကျေးအုပ်ချုပ်ရေးမှုတွေဟာလည်းနာမည်ကြီးလက်စားသူတွေပါပဲဆိုပြီးရေးထားပါတယ်ရှင်။
ဟုတ်ကဲ့ကျေးဇူးပါတို့ဒါလည်းဟိုဆွေးနွေးဖို့ကောင်းတဲ့ကိစ္စတစ်ခုပါမြန်မာနိုင်ငံမှာဒီအစိုးရပြင်အုပ်ချုပ်ရေးမှာတက်ကလည်းထဲထဲဝင်ပါနေတာဆိုတော့ဒီဥမာစစ်တပ်နဲ့ပတ်သက်လို့တိုင်တာတန်းတာရှိလာတာမျိုးဒါမှမဟုတ်ရင်လည်းစုံစမ်းဖို့လိုလာတာမျိုးရှိရင်စုံစမ်းအရေးယူမယ်ဆိုရင်ဟိုဖြစ်နိုင်တဲ့အခြေအနေရှိရလားဆိုတာလည်းမိကုန်းထုတ်เสียပါဆိုတော့ဟိုဆရာဦးစိတ်သူအောင်မြင်ဆွေးနွေးပြပါလားခင်ဗျာဒါနဲ့ပတ်သက်လို့တကယ်လို့တက်နဲ့ပတ်သက်လို့တိုင်တာတန်းတာပဲဖြစ်ဖြစ်စုံစမ်းဖို့လိုလာရင်ရောကော်မရှင်နေနဲ့လုံနိုင်တဲ့အခွင့်အာဏာလက်တလုံးမှာရှိရလားဆရာ
ကျွန်တော်မှတ်သားမိတော့ဆိုရင်ကော်မရှင်ဥက္ကဋ္ဌပြောတာအဲ့ဒီကမပါဘူးသူ့ကိုပေးထားတဲ့လုပ်ပိုင်ခွင့်နဲ့ဥပဒေထဲမှာအဲ့ဒါလိုပဲကျွန်တော်နားလည်ပါတယ်သူမလုပ်နိုင်ပါဘူ
းဟုတ်ကဲ့ဆရာဦးသိန်းသန်းဦးအမြင်ရောခင်ဗျအခုကျွန်တော်လက်ရှိအနေအထားမှာဒီလိုမျိုးပေါ့လေတက်တူ ကျန်တဲ့ဒီအုပ်ချုပ်ရေးပိုင်းတို့နဲ့ပတ်သက်ပြီးတော့အပြည့်အဝကော်မရှင်မှာလုပ်ပိုင်းလုံနိုင်ကိုင်နိုင်တဲ့အခွင့်အလမ်းဘယ်လောက်များရှိရလို့ဆရာတို့နားလည်ထားလဲခင်ဗျာ
ကျွန်တော်လည်းဒီဥက္ကဋ္ဌကြီးဥတော်ကြီးပြောတာအများဆရာစီတော်မျိုးပြောသလိုပဲကျွန်တော်နားလည်သူမတို့နိုင်ပါဘူးဒီပိုင်းเนี่ยဒါကျွန်တော်တို့ခုနကငါးကြီးကြီးကြော်ရဲဆိုတာတောင်မှဒါကျွန်တော်တို့ကကြည့်ကြည့်ကြွားတဲ့သဘောပါဟိုရွေးပြီးတော့ဒူရွေးပြီးတော့ပြဿနာမဖြစ်နိုင်တဲ့နေရာမျိုးကလုပ်နေရလို့ဖြစ်နေအဲ့တော့အဲ့ဒီအနေထားမှာတော့ဒီကော်မရှင်ရဲ့ဒုတ်ပိုင်းကအကန့်အသတ်တော်တော်ကြီးရဲ့ကျွန်တော်ဖြစ်နေရ
โอเคโอเคဆိုတော့ကျွန်တော်ဒီကော်မရှင်ရဲ့လုပ်ငန်းတာဝန်တွေဒီထက်ပိုအားကောင်းလာဖို့ဆိုရင်ရောဘာတွေလုပ်ဖို့လိုမလဲဆရာ
အဲ့ဒါတော့ကျွန်တော်တို့ကြာအေးတူပြီးရိုက်ပေါ်ပြန်နောက်ဆုံးကြဒီမူလာဆက်ရတော့2008ဖက်ဒရယ်ဒီဖက်ဒရယ်မဟုတ်တယ်2008ဖွဲ့စည်းမှုချင်ပြီးဖြတ်သိမ်းပြီးတော့ဒီအများပြည်သူယုံကြည်ကိုးစားတဲ့စစ်မှန်တဲ့ဒီမိုကရေစီကိုအာမခံတဲ့ကျွန်တော်တို့ဖွဲ့စည်းမှုချင်ပြီးတော်ပေါက်တာမှလားနောက်ဒီအရသာစုအရောက်ရဲ့ဖြတ်အောင်ပါအကုန်လုံးဌာနအကုန်လုံးရှိတယ်သူနေရာသူဌာနနဲ့သူတာဝန်ထမ်းဆောင်နိုင်ပြီးတော့အချိန်ဆက်ပြီးရဲ့အချိန်ယူကြတော့မှတရားစီရင်ဥပဒေကျွန်တော်တို့အားလိုက်ခံမှုတည်းရှိပေါ်မရှိလို့အရင်ကတော့အဖွဲ့အစည်းမျိုးကစိုးစားကျင်တာမကွဲကြဘူးနဲ့အတိအကျတည်းကပုံမှန်တည်းများကျွန်တော်ရင်းပြညာနေတယ်အခုတော့ဥပမာတင်းတိုင်တိုင်းဝင်ကြည့်လို့ရင်းပြကျွန်တော်ထောက်ခံပါတယ်သူ့ကိုကပ်ပြီးသားဝယ်တာမျိုးဒါပေမဲ့အဲဒီလိုတဲ့ကြီးမားတဲ့ဝင်ကြီးတွေကိုအရင်ဆုံးရတဲ့ထက်ကပေမှာပေတော့ပြီးတော့ပါအစ်ကြပြန်ဆက်ဖွင့်ပေးနေရတဲ့ကိစ္စမျိုးကပြန်နိုင်ကြည့်လို့လည်းမတရားဘူးလို့ကျွန်တော်ထင်မိတယ်ဗျ
ဟုတ်ကဲ့ပါဝင်ဆွေးနွေးပေးတဲ့ဦးသိန်းသန်းဦးစီစိုးအောင်မြင့်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေမှတ်ချက်ရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ